မလာပါခင်ဗျာ RFA ပေးစာကဏ္ဍကနေနှခွန်းဆက်လိုက်ပါတယ်ကျွန်တော်ကကြော်စုံးဝင်ပါ
ကျွန်မစာနီထုံးပ
ါအခုပထမဆုံးပေးပို့လာတဲ့စာကတော့မမောင်ဆိုတဲ့ Facebook အကောင့်ကနေ RFA Facebook message ကိုပေးပို့လာတာဖြစ်ပါတယ်စာရင်းမှာရေးသားပေးပို့လာတာကတော့ရန်ကုန်တိုင်းဒေသကြီးမြောက်ဥက္ကလာပါမြို့နယ်စာမြင့်ဆွဲရက်ွက်ရှိစာမြင့်ဆွေးစည်းခေါ်ရန်နာသိန်ကြီးဈေးအကြောင်းပါဈေးတံများဟာပုံမှန်ပြထားတဲ့အတိုင်းလမ်းပေါ်တက်ကြောင်းပြီးဈေးပန်းဈေးကုန်များခင်းစီကမ်းမဲ့ရောင်းချနေကြပါတယ်အဲ့ဒီလိုစီကမ်းမဲ့စွာရောင်းချနေတဲ့အတွက်မော်တော်ယာဉ်တွေမော်တော်ဆိုင်ကယ်တွေအနှေးယဉ်ဆိုင်ကားတွေဟာတွားရေးလာရေးအဆင်မပြေဖြစ်ရတဲ့အပြင်ခီးသွွားပြည်သူတွေအနေနဲ့လည်းအခက်အခဲတွေဖြစ်ပေါ်နေပါတယ်တဲ့ဈေးတောင်းဝင်ကန်နဲ့မြို့နယ်စီပင်ကလူကြီးတွေကိုတိုင်ကြားခဲ့ပေမဲ့အရေးယူဆောင်ရွက်ပေးမှုမရှိတဲ့အပြင်ဈေးတံများကိုယ်တိုင်ကဘသူတိုင်တိုင်ဂယူးမဆိုင်ဘူးလို့တောင်စိန်ခေါ်ဟစ်ကြွေးနေကြပါတယ်တဲ့2018ခုနှစ်စီပင်ဥပဒေဘယ်ရောက်နေပြီလဲလို့မေးခွန်းထုတ်ရမှာဖြစ်နေပါပြီအဲ့ဒါကြောင့်အများပြည်သူတွားလာရေးလမ်းမပေါ်တက်ရောက်ပြီးစီးကမ်းမဲ့ဈေးရောင်းချနေတဲ့ဈေးတွေကိုထိထိရောက်ရောက်ဖယ်ရှားပေးဖို့အတွက် RFA ရေးတဲ့စာပေးတဲ့စာအစီအစဉ်ကတစ်ဆင့်မြို့တော်ဝန်ကြီးဦးမောင်မောင်စိုးကိုအတိပေးအကြောင်းကြားစာပေးပို့ရတာဖြစ်ပါလေတဲ့ခင်ဗျာ
အခုစာကတော့ဇော်ဇော်ဆိုတဲ့ Facebook အကောင့်ကနေ RFA Facebook message ကိုပေးပို့လာတာဖြစ်ပါတယ်ရခိုင်ပြည်နယ်ကဖြစ်ပါတယ်သူရေးသားပေးပို့လာတာကတော့ရခိုင်ပြည်နယ်ကစစ်ပွဲတွေကိုရပ်ပေးဖို့အစိုးရကိုတောင်းဆိုခြင်းလို့အခုလိုစာပေးပို့ရတာပါ RFA ကကူညီပေးပါဆိုပြီးရေးသားပေးပို့လာတာပါဆက်ပြီးရေးသားထားတာကတော့ရခိုင်ပြည်နယ်ကစစ်ပွဲတွေကိုအစိုးရကရက်စဲပေးဖို့နဲ့ရခိုင်တပ်မတော်ကိုအကြမ်းဖက်လို့မပြောဖို့ငြင်းချမ်းစွာစစ်ပွဲဝိုင်းပေါ်မှာခေါ်ပြီးအေးအေးဆေးဆေးဆွေးနွေးစေခြင်းပါတယ်နောက်ပြီးရခိုင်ပြည်သူတယောက်အနေနဲ့ရခိုင်တပ်မတော်ကိုထောက်ခံအားပေးပါစေလို့အစိုးရကိုတောင်းဆိုချင်ပါတယ်လေ။အဲဒါကြောင့် RFA ပေးစာကဏ္ဍကနေတဆင့်ပေးပို့ရတာဖြစ်ပါတယ်လေ။သူကတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ဘေယာရွာကဖြစ်ပါတယ်ရှင
်။မိမိမြို့နယ်ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအဆင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ။ bami@rfa.org email ကတဆင့်ဖြစ်စေ။ပြောကြပေးပို့နိုင်ပါလေ
အခုရောက်ရှိလာတဲ့ပေးစာကတော့ RFA ပေးစာခဏကိုဖုံးဆက်ပြောကြလာတာဖြစ်ပါတယ်ဆောင်းမွေးဖြေကန်ဒီမှာရက်ွက်အတွင်းကလော့စပီကာဆူညာတန်တွေညအချိန်မတော်မှကောက်ဖွင့်တဲ့အတန်ချက်ဆက်အတန်တွေနောက်ပြီးအလှူခံတွေကနေပြီးရက်ွက်အတွင်းဝင်ရောက်ပြီးအတန်ချက်ဆက်ဖွင့်အော်ဟစ်ပြောဆိုဆူညာတန်တွေတားဆီးပေးဖို့ပါတဲ့အဓိကအုတ်ချုပ်ရေးပိုင်းတွေကိုထိမ့်သိမ့်ပေးစေချင်ပါတယ်တဲ့ဘလို့ထိမ့်သိမ့်လဲဆောင်းရွက်မလဲဆိုတာကတော့အုတ်ချုပ်ရေးပိုင်းကပဲအပြေရှာဆောင်ရွက်ပေးပါတယ်ခင်ဗျာ
အခုပေးပို့လာတဲ့စာကတော့ကိုမောင်ဦးဆိုတဲ့ Facebook အကောင့်ကနေ RFA Facebook message ကိုပေးပို့လာတာဖြစ်ပါတယ်တာဝန်ရှိပြည်ထရေးအဖွဲ့နဲ့အထွေထွေအုတ်ချုပ်ရေးပိုင်းကလူတွေကိုပြောချင်လို့ RFA ပေးစာကဏ္ဍကနေရေးသားလိုက်တာဖြစ်ပါတယ်ဗာကိစ္စလဲဆိုရင်လှန်သားရကိုဖျက်တဲ့အခါဆိုင်ကယ်ကယ်ရီသမားတွေဟာအလွန်ကြောက်စရာကောင်းနေလို့ပါတယ်သမားအာဇီဝနဲ့လောက်ကန်စားတောင်းနေတဲ့ဆိုင်ကယ်ကယ်ရီသမားတွေရှိသလိုအဲ့ဒီလိုမဟုတ်ပဲဆိုင်ကယ်ကယ်ရီသမားအယောင်ဆောင်ပြီးအုပ်စုလိုက်ဖွဲ့ပြီးမိုက်ကြီးခွဲလူမိုက်လုပ်နေတဲ့သူတွေလည်းရှိနေလို့ပါတယ်အဲ့ဒီလိုအုပ်စုတွေဟာရန်ကုန်ကနေပသိမ်ဘက်ကိုသွားမဲ့ကိုပိုင်ကားတွေနောက်ကလိုက်ပြီးဆိုင်ကယ်နဲ့ပုတ်ဆွဲတာတွေလုပ်ပြီးအုပ်စုလိုက်အနိုင်ကျင့်ပတ်စံတောင်းတာတွေဟာမင်းမဲ့ဇရိုက်အလွန်ဆန်နေပါတယ်အဲ့ဒါကိုအမြန်ဆုံးထိတိယောက်ယောက်ကင်တွဲဖြည့်ရှင်းပေးဖို့တက်ဆိုင်ရအဖွဲ့အစည်းအာဏာပိုင်တွေကို RFA ပေးစာကဏ္ဍကနေတဆင့်အကူအညီတောင်းခံရတာဖြစ်ပါတယ်ရှင
် RFA ကိုပေးစာပေးဖို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399-446-1313 399-004-6239တို့ဖြစ်ပါတယ်
အခုရောက်ရှိလာတဲ့ပေးစာကတော့ RFA ပေးစာကဏ္ဍကိုဖုံးဆက်ပြောကြားလာတာဖြစ်ပါတယ်။အခုပြောတဲ့အကြောင်းအရာကိုအစိုးရဖွဲ့နဲ့သက်ဆိုင်ရာတာဝန်ရှိသူတွေလေ့လာသုံးသပ်ပြီးအကောင်းဆုံးလှုပ်ဆောင်နိုင်ဖို့ကိုရည်ရွယ်ပြောဆိုရတာဖြစ်ပါတယ်တဲ့။ရန်ကုန်တိုင်းအတွင်းမှာစားတောက်ဆိုင်ဘီယာဆိုင်တွေဟာအလွန်အဆမတများပြားနေလိုပါတဲ့။ဘလောက်များလဲဆိုရင်တဆိုင်နဲ့တဆိုင်ကက်ရက်ရှိပြီးဖျားပွဲစည်းလိုဖြစ်နေပါတယ်တဲ့။နောက်ပြီးတချို့ဆိုင်တွေဆိုရင်အချိန်မရွေးဝင်တောက်လို့ရနေတာ။အချိန်အကတ်တမရှိပဲရောင်းနေတာတွေဟာတော်တော်ဆိုးရွားနေပါတယ်။သူများနိုင်ငံတွေမှာဆိုရင်အရက်ရောင်းချရမယ့်အချိန်မရောင်းရမယ့်အချိန်မရောင်းသင့်တဲ့အရွယ်ရောင်းသင့်တဲ့အရွယ်ခွဲခြားထားတာတွေရှိနေပါတယ်တဲ့။အခုကိုယ့်နိုင်ငံမှာတော့ဒီလိုမဟုတ်ဘဲကြိုက်တဲ့အချိန်ရောင်းကြိုက်တဲ့အရွယ်ရောင်းချနေတာတွေဟာစီးကမ်းမဲ့ဗယံပဒါဆန်ပြီးတိုင်းပြည်အတွက်လည်းနစ်နာမှုတွေဖြစ်ရပါတယ်တဲ့။အရက်သေးစားရောင်းချနေတာတွေကိုပိတ်ပင်ခိုင်းတာမဟုတ်စနစ်တကျရောင်းချဖို့နဲ့ရက်ွက်တွေအတွင်းမှာပွားစာကျဲနေတဲ့ဆိုင်တွေကိုတက်မှတ်တဲ့လိုင်စင်တက်မှတ်တဲ့အစင်တန်းတစ်ခုထားရှိဖို့နဲ့စီစစ်ပြီးမှရောင်းချတဲ့နေရာခွင့်ပြုပေးဖို့အတွက်အဲ့လိုစနစ်တကျလုံးမ ရက်ကွက်အတွင်းနေထိုင်ရတဲ့သူတွေလည်းအေဂျင့်ပြီးတိုင်းပြည်လည်းကောင်းမွန်မှာဖြစ်တဲ့အတွက်အဲ့ဒါတွေကိုတက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကဆောင်ရွက်ပေးဖို့ RFA ပေးစာကဏ္ဍကိုဖုံးဆက်ပြောကြားရတာဖြစ်ပါတယ်တဲ့ခင်ဗျာ
ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှာလည်းပေးပို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်RFA ကိုကြည့်ရှုနားဆင်နေကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်